Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ9ရက်တောက်ကြနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ line dometer 16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါပဲရှင်ကျွန်မခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်အင်ပီရိုအမျိုးသားလူမျိုးရေးအချံပေးအရာရှိဟောင်းပေါ်စုံစမ်းစစ်ဆေးရေးတွေဆက်မလုပ်ဖို့သမ္မတဒေါ်နယ်ထရန့်ကသူ့ပေါ်ဖိအားပေးခဲ့တယ်လို့ယုံကြည်ရတဲ့အကြောင်း FBI ညွှန်ကြားမှုဟောင်းကပြောဆိုလိုက်ပါတယ်။လူပေါင်းတရာကျော်လိုက်ပါသွားတဲ့တပ်မတော်တည်ယူပို့ဆောင်ရေးလင်းဖြစ်ကျသွားတဲ့ဖြစ်ပျက်တွေဝန်ထဲကြောင့်အမေရိကန်ကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပြေးသွားမှာပါ
။အခုညနေခင်းနားဆင်ကြရမယ့်သတင်းဆောင်ပါတွေထဲမှာမနေ့ကအမေရိကန်လွှတ်တော်အထက်ကြားနာပွဲမှာပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူးဟောင်းကသမ္မတရဲ့လုပ်ပုံကိုင်ပုံတွေနဲ့ပတ်သက်လို့အခုလိုပြောပါလဲ
Those were lies, plain and simple. And I am so sorry that the FBI workforce had to hear them. And I'm so sorry that the American people were told that.
အလိညာစကားတွေကြားရတဲ့အတွက် FBI အတွက်ရောအမေရိကန်လူထုအတွက်ပါစိတ်မကောင်းဖြစ်ကြောင်းပြောသွားတဲ့ Mr. Comey ရဲ့ထွက်ဆိုချက်တွေကိုကြားကြရမှာပါ။အဲဒီနောက်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေမှာတော့ပြတ်ကျသွားတဲ့တပ်မတော်ပို့ဆောင်ရေးလေယာဉ်ပေါ်လိုက်ပါသွားသူခီးသည်တွေရှာဖွေနေတဲ့နောက်ဆုံးအခြေအနေနဲ့အတူမြန်မာနိုင်ငံမှာကလေးလုံသားအများပြားရှိနေတာဟာပြည်တွင်းစစ်ဖြစ်နေတာနဲ့တဘာဝဘေးအန္တရာယ်တွေကြောင့်ဖြစ်တဲ့အကြောင်းပြည်ထောင်စုဝန်ကြီးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုရင်းဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြည်ညာပါမယ်ရှင
်။အမေရိကန်အင်ပီရိုအမျိုးသားလူမျိုးရေးအချံပေးအရာရှိဟောင်းပေါ်စုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့သမ္မတဒေါ်နယ်ထရန့်ကသူ့ပေါ်ဖိအားပေးခဲ့တယ်လို့ယုံကြည်ကြောင်းယာယီကဖေရှားခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောဆိုလိုက်ပါတယ်။သူ့ကိုယာယီကပြုတ်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့လည်းအင်ပီရိုတာဝန်ရှိသူတွေဟာပြောင်းကြကြလိမ်လည်ပြောဆိုခဲ့ကြောင်းမနေ့တုန်းကထပ်တတော်ကြားနာပွဲမှာထွက်ဆိုသွားခဲ့တာပါ။ဒီကရနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ယှက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးတာဝန်ကပြောဆိုထားတဲ့ကိစ္စပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးသူ့ကိုအလုတ်ကဖြုတ်လိုက်တာလို့လည်း FBI ကြီးကလွှတ်တော်ကိုယ်စားလှယ်ကိုပြောဆိုခဲ့ပါတယ်။ရုရှားရဲ့ကြောင်းဝင်နှောက်ယှက်ခဲ့မှုပေါ်စုံစမ်းစစ်ဆေးနေရတွေကိုလမ်းကြောင်းပြောင်းအောင်လုပ်ဖို့သမ္မတကကြိုးပမ်းခဲ့တာတကယ့်ပြဿနာကြီးဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။တလတော်ထောင်လိုင်းကော်မတီရှေ့မှောက်ထွက်ဆိုမှုဟာရာလူကဖေရှားမခံရခင်လတွေအတွင်းသမ္မတထရန့်နဲ့တွေ့ဆုံခဲ့ရတဲ့နှစ်ပတ်သက်လို့ FBI ကြီးကဟောင်းအနေနဲ့ပထမဆုံးအချိန်လူသိရှင်ကြားထုတ်ဖော်ပြောဆိုခွင့်ရခဲ့တာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဩဇာကြီးမားလာတဲ့လွန်ကျွင်းဌာနတစ်ခုရဲ့အကြီးကဟောင်းပေါ်အာဏာရ Republican နဲ့အတိုက်ခံ Democrat ပါတီတို့ကတွတ်တော်မှတ်တွေပါမြင်းမြန်းခဲ့တာတွေကိုတော့အမေရိကန်သတင်းမီဒီယာကြီးတွေမှာတိုက်ရိုက်ထုတ်လွှင့်ပြသခဲ့ကြတယ်လို့ကမ္ဘာတဝန်းကလည်းစိတ်ဝင်စားကြည့်ရှုခဲ့ကြတာပါ။ပြီးခဲ့တဲ့နေ့ရွေးကောက်ပွဲမှာရုရှားကဂျာဝန်ဆွတ်ပတ်ခဲ့တဲ့အကြောင်းအမေရိကန်ထောင်လိုင်းတိုင်းကအလေးနဲ့လက်ခံထားစေဖြစ်တဲ့အကြောင်းလေးကျန်းနာပွဲအတွင်းမှာ FBI ကြီးကောင်ကပြောဆိုသွားပါတယ်။ဒေါ်နယ်ထရန့်ရဲ့ပုဂ္ဂလိကကျိုးဆောင်ရှင်နေမတ်ကာဇိုဝစ်ကတော့ FBI ကြီးကောင်ရဲ့ထွက်ဆိုချက်တွေအရရုရှားရဲ့စုံစမ်းစစ်ဆေးမှုတွေကိုရပ်တန့်မှုညွှန်ကြားတာတိုက်တွန်းတာမျိုးလုပ်ခဲ့တဲ့ထောက်ထားမရှိဘူးလို့ကျန်းနာပွဲအပြီးမှာပြောဆိုသွားခဲ့ပါတယ်။
အမေရိကန်အစိုးရရဲ့လျှို့ဝှက်ဆေးရဆရမ်းနဲ့ပေါက်ကြားမှုနဲ့တရားစွဲဆိုခံရတဲ့အမျိုးသမီးကိုသူ့စီမံနောက်ထပ်ခိုးယူထားတဲ့လျှို့ဝှက်ဆေးရထောက်ထားရေးရှိကောင်းရှိနိုင်သေးတဲ့အတွက်ဆိုပြီးတရားလိုရှင်းနေတွေကကြာတာပြင်းနေမှာမေးမြန်းစစ်ဆေးကြမှာပါ။အဲ့ဒီအချိန်နှီးသူ့ကိုဆက်ပြီးထိန်းသိမ်းထားဖို့ဗဟိုအစိုးရတရားသူကြီးကအမိန့်ချမှတ်လိုက်ပါတယ်။အသက်25နှစ်အရွယ် Reality Winner ဆိုကိုအမခံနဲ့လွတ်ပေးလိုက်ရင်နိုင်ငံပြင်ပကိုထွက်ပြေးသွားနိုင်တယ်လို့တရားလိုရှင်းနေတွေကပြောပါတယ်။အင်ပြူရိုကိုမီးရှို့ပစ်ချင်တဲ့ကာဒီစတန်ကတနေရမှာသွားနေမယ်ဆိုပြီးဝင်နာကသူ့စာအုပ်ထဲမှာရေးထားတယ်လို့လက်ထောက်ရှိနေဂျနီဖာဆိုလာရီကတရားသူကြီးကိုတင်ပြခဲ့ပါတယ်။လိမ်မော်ရောင်ဝတ်စုံနဲ့ခြေချင်းခတ်ခံထားရတဲ့ဝင်နာကနိုင်ငံတော်ကာကွယ်ရေးဆိုင်ရာသတင်းအချက်အလက်တွေကိုတရားမဝင်ရယူပြီးလွှဲပြောင်းပေးခဲ့တယ်ဆိုတဲ့ဆွဲဆိုချက်အတွက်သူ့မှာအပြစ်ရှိကြောင်းတရားရုံးမှာထွက်ဆိုခဲ့ပါတယ်။ဗဟိုအစိုးရရဲ့ပြစ်မှုကျူးလွန်ကြောင်းထင်ရှားရင်အမြင့်ဆုံးတောင်းတန်းဆယ်နှစ်အထိကြာခံရမှာပါ။အာရေဗျနဲ့ဖာစီဘတ်စ်ကကျွမ်းကျင်လို့ဝင်နာဟာထိတ်တန့်လုံခြုံရေးကိစ္စတွေအတွက်နောက်ကျောင်းရာဇဝင်ရှင်းလင်းမှုရထားပြီးဂျော်ဂျီယာပြည်နယ်အော်ဂတ်စတာမြို့မှာအလုပ်လုပ်ကိုင်နေသူဖြစ်ပါတယ်။ဝင်နာဟာအစိုးရရဲ့ထိတ်တန့်လျှို့ဝှက်သတင်းတွေကိုမိတူကူယူပြီးအီးမေးလ်ကသစင်အွန်လိုင်းသတင်းဌာနကိုပေါက်ကြားစေခဲ့တာဖြစ်တယ်လို့တရားလိုရှင်းနေတွေကပြောပါတယ်
။ဥရောပသမဂ္ဂ EU ပေါ်ဝင်ဖြစ်ကနေဗြိတိန်နိုင်ငံထွက်မဲ့အစီအစဉ်တွေဆွေးနွေးညှိနှိုင်းရမယ့်အချိန်မှာထောက်ခံမှုပေးဖို့တိုက်တွန်းနေတဲ့ဝန်ကြီးချုပ်ထရီဇာမေရဲ့အနာရကွန်ဆာဗေးတစ်ပါတီကမနေ့ကရွေးကောက်ပွဲမှာထိနာခဲ့ပါတယ်။ဝန်ကြီးချုပ်ကအချိန်ဆော့ပြီးကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနာရပါတီကလွတ်တော်မှာအများစုနေရာပြန်မရတော့ဘဲအရင်နေနေတာပါ။ လူများစုနဲ့ထိန်းချုပ်ထားတဲ့လွှတ်တော်မှာပုံမအင်အားတိုးလာစေဖို့နဲ့ EU ကထွက်ဖို့ဆွေးနွေးရမှာဗြိတိန်ကခိုင်မာအားကောင်းလာစေဖို့မျှော်လင့်ထားတဲ့ဝန်ကြီးချုပ်အနေနဲ့သုံးနှစ်ဆော့ပြီးကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကြောင့်မျက်နှာပြက်စရာဖြစ်ခဲ့ရတယ်လို့ယာရုကနှုတ်ထွက်ပေးဖို့ဖိအားတွေနဲ့လည်းရင်ဆိုင်နေရပါတယ်ကိုဇနီယာ658ရဲ့အောက်လွှတ်တော်ရဲ့636နေရာအတွက်ရှင်းပြရမှာအနောက်ကွန်ဆာဗေးတစ်ပါတီက330လီဘာပါတီက258နေရာရခဲ့တာပါဒါကြောင့်လဲကျန်နေရာတွေအားလုံးကိုကွန်ဆာဗေးတစ်ပါတီကနိုင်မယ်ဆိုရင်တော့အများစုအဖြစ်ထိချုပ်နိုင်မှုလိုအပ်တဲ့326နေရာကိုရတော့မှာမဟုတ်ပါဘူးရွေးကောက်ပွဲမတိုင်ခင်မှာလုံးကတော့ကွန်ဆာဗေးတစ်ပါတီက330လီဘာပါတီက229နေရာရရှိထားကြတာပါကျုံမဲရလတ်တွေကြီးညာပြီးစက္ကန့်ပိုင်းတွေမှာပဲငူချေးစည်းကွက်မှာလဲဘရစ်ရှာစတာလင်ပေါင်ဝေးရာနှစ်ပြားကျော်ချဆင်းသွားပြီးနောက်ပိုင်းမှာတော့အနေငယ်ပြတ်တက်လာကြပဲပါတယ်တာဝန်ယူထားတာစက်တလာတော့မပြည့်သေးတဲ့ဝန်ကြီးချုပ်ထရီဇာမေအနေနဲ့နိုင်ငံရေးပြည်အရကြောင့်ယာရုကထွက်ပေးရမယ်ဆိုရင်တော့1920ပြည့်စုံနှစ်တွင်နောက်ပိုင်းဝန်ကြီးချုပ်တက်တန်းအတူဆုံးခေါင်းဆောင်တူလဲဖြစ်လာနိုင်ပါတယ်ဝန်ကြီးချုပ်ကရွေးကောက်ပွဲဆော့ပြီးကျင်းပဖို့ပြောခဲ့တဲ့အချိန်မှာတော့လူလူသဘောထားစတန်းတွေမှာတော်တော်လေးမှာလူများစုဖြစ်နေရာယူထားတဲ့ Conservative Party ကထောက်ခံမှုအသာစီးရခဲ့တာပါ။ဒါပေမဲ့လည်းရွေးကောက်ပွဲမတိုင်ခင်မဲဆော်ဝဲကာလတွေအတွင်းတကြီးရွေးကိုဆောက်ရှောက်ရေးလို့အထူးကကြတဲ့မူဝါဒတွေမှာသဘောထားပြောင်းလဲလာတာတွေလူပေါင်း30လောက်တည်ဆုံးခဲ့တဲ့ချမ်ဖက်ဝါဒီတွေရဲ့တက်ခိုက်မှုတွေကြုံခဲ့ရပြီးနောက်ဗြိတိန်နိုင်ငံရဲ့လွန်ကျွေးရေးနဲ့ပတ်သက်လို့ဝန်ကြီးချုပ်ပေါ်မေးခွန်းထုတ်တာရတဲ့အတူထောက်ခံမှုတွေလည်းကြာဆင်းခဲ့ပါတယ်
။ပါကစ္စတန်နိုင်ငံမှာဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံသားတဦးနဲ့သူ့ရဲ့အမျိုးသမီးဖော်ကိုနိုင်ငံအနောက်တောင်ပိုင်းမှာတပ်ဖြတ်လိုက်တဲ့ဗီဒီယိုဖိုင်ကို IS အစွန်းရောက်အကြံဖက်သမားတို့ကထုတ်ပြန်လိုက်ပါတယ်။ဗီဒီယိုထဲမှာပါတဲ့တရုတ်အမျိုးသားဟာပြီးခဲ့တဲ့လကဘလူချီစတန်ပြည်နယ်မြို့တော်ကွတ်တာမှာပြန်ပြီးဆွဲခံခဲ့ရလို့ဖြစ်တယ်လို့ပြည်နယ်အစိုးရတာဝန်ရှိသူက VOA ကိုအတည်ပြုပါရယ်အသက်ခံထားရတဲ့အဲ့ဒီတရုတ်နိုင်ငံသားတွေရဲ့အလောင်းတွေကိုရှာမတွေ့သေးတဲ့အတွက်အစိုးရဘက်ကတရားဝင်အတည်ပြုလိုက်တယ်ဆိုတာမျိုးမဖြစ်ရအောင်အဲ့ဒီအရာရှိကသူ့နာမည်ကိုတော့ထုံမပြောပါဘူးပြန်ပြီးဆွဲခံထားရတဲ့တရုတ်နိုင်ငံသားတွေတေဆုံးသွားတာဖြစ်ကောင်းဖြစ်မယ်လို့ပါကစ္စတန်အစိုးရကအကြောင်းကြားခဲ့ကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူဟွာချောင်ရင်ကတောက်ကြားနဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒီကိစ္စအတွက်အထူးစိုးရိမ်ကြောင်းနဲ့အဲ့ဒီတရုတ်နိုင်ငံသားတွေဖမ်းဆီးခံရတဲ့ကလာတလျှောက်လုံးသူတို့ကိုကဲတင်ဖို့စူးစမ်းနေကြတယ်လို့လည်းပြောခွင့်ရသူကဆိုပါတယ်ပါကစ္စတန်နဲ့တရုတ်အစိုးရတို့ဆက်သွယ်ပြီးအခြေအနေအရရက်ကိုနေလန်ပေါင်းစုံနဲ့စစ်ဆေးနေတယ်လို့ဟွာချောင်ရင်ကပြောပါတယ်ကွတ်တာမြို့ရဲ့တောင်ဘက်ကီလိုမီတာ50အကွာမက်စတန်အရက်မှာတရုတ်နိုင်ငံသားနှုတ်ကိုတပ်ဖြတ်လိုက်ကြောင်း IS အဖွဲ့ရဲ့သတင်းတွေထုတ်ပြန်နေတဲ့အမတ်သတင်းဌာနကကြာတာပတင်းနေမှာပြောပါတယ်မက်စတန်အရက်တောင်သားတွေပေါ်မှာ IS တို့ရဲ့ဌာနချုပ်ဖြစ်လာမဲ့နေရာကိုအစိုးရဘက်ကအထူးစစ်ဆင်ရေးလုပ်ပြီးဖျက်ဆီးလိုက်ပြီလို့ပါကစ္စတန်အစိုးရကကြေညာလိုက်ပြီးနိုင်ပိုင်းအကြံမှာပဲဆီးရီးယားအခြေစိုက်အကြံဖက်အုပ်စုကတရုတ်နှုတ်ကိုတတ်လိုက်တာသူတို့လက်ချက်ဖြစ်ကြောင်းကြေညာလိုက်တာဖြစ်ပါတယ်
ဒီမေးခံအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 1063ညလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဒီမေးခံအတန်မြန်မာဘာသာစစ်စင်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တနင်္လာနေ့တိုင်းတဝယ်မြို့အနီးလူပေါင်း100ကျော်လိုက်ပါသွားတဲ့တပ်မတော်တည်ယူပို့ဆောင်ရေးလင်းပြတ်ကျသွားတဲ့ဖြစ်ပျက်တွေဝန်ထဲကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်
The United States wants to extend its deepest condolences to Burma and to the families of the victims in yesterday's tragic crash.
ဒီကွေးစရာကောင်းတဲ့ဖြစ်ပျက်နဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့ထိခိုက်ဒေဆုံးသူတွေရဲ့မိသားစုဝင်တွေအတွက်အမေရိကန်ပြည်တော်စုကအထူးဝမ်းနည်းစကားပါလိုတဲ့အကြောင်းစစ်ပဆိုင်ရာတာဝန်ရှိသူတွေနဲ့မိသားစုဝင်တရားကျော်လိုက်ပတ်သွားတဲ့လေရင်မတော်တဆမှုကြောင့်ကြီးမားတဲ့နစ်နာဆန့်ရှုံးမှုနဲ့ကြုံရသူတွေအတွက်ဆုတောင်းမေတ္တာပို့သလိုတဲ့အကြောင်းမနေ့ကဝါရှင်တန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟက်တာနူရက်ကပြောဆိုသွားတာပါလေရင်မှူးတန်းတွေစစ်ပဆိုင်ရာတာဝန်ရှိသူတွေနဲ့မိသားစုဝင်တွေစုစုပေါင်း122ဦးလိုက်ပါသွားတဲ့လေရင်ကအပျက်စီးတွေနဲ့အလောင်းတွေကိုတော့လောင်းလုံးမျိုးရဲ့အနောက်တောင်ဘက်22မိုင်ကွာကျောင်းနေမော်ကြေးရွာရဲ့အနောက်ဘက်14မိုင်ကွာပင်လယ်ပြင်မှာရှာဖွေတွေ့ရှိထားတာဖြစ်ပါတယ်။အရေးပေါ်ကစေးဝန်နဲ့ကအလောင်း32လောင်းရှာဖွေတွေ့ရှိထားပြီး90ကျော်ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။ရှာဖွေလုပ်ငန်းတွေကိုတော့ရာသီဥတုအခြေအနေစိုးရွားနေတဲ့ကြားကပဲတတိယနေ့ဖြစ်ဒီကနေ့မှလည်းစီရင်တွေအရက်ဖက်ရည်ရည်တွေနဲ့ဆက်လက်ဆောင်ရွက်နေတဲ့အကြောင်းတပ်မတော်ကော်ဝေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားတာပါ။ရှာဖွေတွေ့ရှိထားတဲ့အလောင်းတွေနဲ့16လောင်းကိုဘသူဘဝဆူရာခွဲခြားအတည်ပြုနိုင်ကြောင်းလည်းဒီကနေ့ပဲပြောဆိုထားပါတယ်။ပြည်နယ်ငံလုံး Y အမျိုးအစားပို့ဆောင်ရေးလေရင်ပြတ်ကျတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေဆဲဖြစ်ပြီးလေရင်ထုတ်လုပ်တဲ့ကုမ္ပဏီနဲ့ပူးပေါင်းပြီးရှာဖွေဖော်ထုတ်သွားမှာဖြစ်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။
မြောက်ကိုရီးယားနိုင်ငံဟာရန်သူစစ်သင်္ဘောတွေကိုတိုက်ခိုက်ဖျက်ဆီးနိုင်တဲ့မြေပြင်ကရေပြင်ပစ် Cruise Rocket တစ်စင်းကိုအောင်အောင်မြင်မြင်စမ်းသပ်ပစ်လုပ်လိုက်တယ်လို့နိုင်ငံပိုင် KCNA သတင်းဌာနကဒီကနေ့တောက်ကြနေမှာပြောပါရယ်။ကြာတာပြင်းနဲ့အစောပိုင်းမှာတော့ခေါင်းဆောင် Kim Jong Un ရဲ့ကြီးကြပ်မှုနဲ့မြေပြင်ကရေပြင်ပစ်မီဇိုင်တုံးကြီးအတော်များများကိုစမ်းသပ်ပစ်လုပ်ခဲ့တယ်လို့ KCNA ကပြောပါရယ်။ ကိုရီးယားရှိပဲပင်လယ်ပြင်ပေါ်မျောနေတဲ့ပြင်မတွေကိုမီဇိုင်းဒုံးနဲ့မလွယ်တမ်းပစ်ခတ်နိုင်ခဲ့တယ်လို့ဆိုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့တစ်ပတ်မှာမြောက်ကိုရီးယားအပေါ်တန်းခတ်ပိတ်ဆို့မှုအသစ်တွေထပ်ပြီးချမှတ်လိုက်ပြီးတဲ့နောက်မြောက်ကိုရီးယားကအခုလိုမီဇိုင်းဒုံးစမ်းသပ်ပြလုပ်လိုက်တာဖြစ်တယ်လို့တလအတွင်း၄ချိန်မြောက်လည်းဖြစ်ပါတယ်။ပထမ၃ချိန်စမ်းသပ်မှုကတော့ပဲထိန်သက်ဒုံးကြီးတွေဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုတွေပြစ်ခတ်နိုင်တဲ့နျူကလ ியர் ထိပ်ပုသက်မီဇိုင်းဒုံးကြီးထုတ်လုပ်ဖို့ဆုံးဖြတ်ထားတာကိုထင်ထင်ရှားရှားတွေ့မြင်ရတာပါ။မြောက်ကိုရီးယားဘက်ကအခုလိုမီဇိုင်းဒုံးကြီးတွေမကြာခဏတိုးပြီးတော့စမ်းသပ်ပြလုပ်နေတာဟာကိုရီးယားကျွန်းဆွယ်အတွင်းနျူကလ ியர் ကင်းစင်ရေးမြောက်ကိုရီးယားနဲ့ဆွေးနွေးပွဲပြန်ဆနိုင်ရေးအတွက်ပိုးပြီးခက်ခဲစေပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူဟက်တာနျူရက်ကဆိုပါတယ်။
ဂျပန်အကွတ်အကီဟီတိုနန်းစွန်ပြီးအသက်58နှစ်အရွယ်အင်ရှိဆမင်သားနာရူဟီတိုထိနှက်ဆက်ခံနိုင်မဲ့ဥပဒေထက်ကိုလွတ်တော်ကဒီကနေ့ပဲအတည်ပြုလိုက်ပါတယ်။တတ်တော်83နှစ်ရှိပြီနေပြီးနှလုံးခွဲစိတ်ကုသမှုနဲ့စိတ်ကြိတ်ဝေနာတွေဆေးကုသမှုခံယူနေရတဲ့အကွတ်ဘီရင်အကီဟီတိုကနှစ်ပေါင်း30နှစ်ပါကြာထိနှက်ရရကိုဆွတ်လွတ်လို့ရောက်ပြီးခဲ့တဲ့နှစ်ထက်သဘောထားပြတ်သားခဲ့ရမှာတော့နှစ်ပေါင်း2000ရှိနေပြီဖြစ်တဲ့ဘရင်စနစ်နဲ့အရရဆက်ခံလေးရှိတဲ့အစဉ်လာနဲ့ပတ်သက်လို့အခြေတွင်ဆွေးနွေးမှုတွေလည်းဂျပန်နိုင်ငံမှာတကြောပြန်ထွက်ပေါ်လာခဲ့တာပါ။အကွတ်ဘီရင်အကီဟီတိုနန်းစွမ်းမဲ့အစီအစဉ်ဟာနှစ်ပေါင်း100အတွင်းပထမဆုံးလည်းဖြစ်လာပါလိမ့်မယ်။ကမဲတော်ဘီရင်ဟီရိုဟီတိုကွလွန်ငယ်ပြီးတဲ့နောက်1989ခုနှစ်ဇန်နဝါရီလမှာထိနှက်ရရဆက်ခံချိန်မှာတော့ဘီရင်အကီဟီတိုဟာတက်တော်56နှစ်ရှိနေပါပြီ။အကရစ်ဘီရင်အကီဟီတိုဟာတက်တော်85နှစ်ပြည့်မဲ့2018ခုနှစ်မှာနန်းစွမ်းမှုသက်ဆိုင်ရာတာဝန်ရှိသူတွေကစဉ်းစားနေတဲ့အကြောင်းလဲသတင်းတွေကဖော်ပြနေပါတယ်။ဘီရင်နန်းစွမ်းနိုင်မဲ့ဥပဒေတရက်ကိုအောက်လွတ်တော်မှာပြီးခဲ့တဲ့သတင်းပတ်ထည့်အတည်ပြုခဲ့ပြီးဒီနေ့ထက်လွတ်တော်မှာတခဲနဲ့မဲခွဲဆုံးဖြတ်အတည်ပြုခဲ့ရကိုလည်းဂျပန်ရုပ်မြင်သံကြား NHK ကတိုက်ရိုက်ထုတ်လွှင့်ပြသခဲ့တာပါ။ဘီရင်နေနဲ့ဥပဒေကိုအတည်ပြုပြီး၃နှစ်အတွင်းနန်းစွမ်းရမှာဖြစ်ပြီးဥပဒေကလည်းဘီရင်အကီဟီတိုတူရဲသာအကျုံးဝင်မှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာထိနှက်ဆွလုပ်ခဲ့တဲ့နောက်ဆုံးအကရစ်ဘီရင်ကတော့ကိုကာကုဖြစ်ပြီး1819ခုနှစ်မှာနန်းစွမ်းခဲ့တာဖြစ်ပါတယ်။
ချမန်စီမြောက်တွေကိုလူသားတွေနေတူတရားဝင်အခွင့်အရေးမပေးတော့ဘူးလို့နယူးယောက်ပြည်နယ်တရားရုံးကကြာတာပြင်းနေမှာတညီတညွတ်တဲ့ဆုံးဖြတ်အတည်ပြုလိုက်ပါတယ်။တရားသူချင်း၅ဦးရဲ့ရေးသားချက်တမ်းမှာချမန်စီမြောက်တွေဟာလူသားတွေနဲ့အလားတူအရေးချင်းတချို့ရှိပေမဲ့လို့သူတို့ရဲ့လှုပ်ဆောင်မှုတွေကိုတရားဝင်ထက်သွဲလို့ရတယ်လို့ဆိုလိုလို့မရကြောင်းတရားသူကြီးထရီဝက်ဘာကရေးသားခဲ့ပါတယ်။တရိษံအခွင့်အရေးအတွက်လှုပ်ရှားတဲ့အဖွဲ့ The Non-Human Right Project ကတော့ဒီကိစ္စကိုအထက်တရားရုံးကိုတင်သွင်းသွားမယ်လို့ပြောပါရယ်။ The Non-Human Right Project အဖွဲ့ဟာချမန်စီမြောက်နှကောင်ဖြစ်တဲ့တိုမီနဲ့ကီကိုရိုကိုနေရာပြောင်းရွှေ့တဲ့ကိစ္စနဲ့တရားစွဲဆိုမှုလုပ်ထားတဲ့အဖွဲ့ဖြစ်ပါရယ်။တိုမီနဲ့ကီကိုရိုကိုနယူးယောက်ပြည်နယ်ကဘေးမဲ့ဥယျာဉ်ထဲမှာရှိတဲ့သူတို့ရဲ့လောင်းအိမ်ထဲကနေဖလော်ရီဒါကပိုးပြီးကြီးတဲ့နေရာကိုပြောင်းရွှေ့ဖို့ကိစ္စနဲ့ပတ်သက်ပြီးတရားစွဲဆိုထားတာဖြစ်ပါရယ
်။တောက်ကြနေညနေခင်းနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြီးညာပေးသွားတာပါ။အခုကစပြီးထိတ်တန့်ရောက်နေတဲ့သတင်းဆောင်မတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူဖြစ်ချင်တဲ့ဆန္ဒတွေကိုအကောင့်ထဲပေါ်ဖို့သူ့ကိုအကြိမ်ကြိမ်ဖိအားပေးခဲ့သလိုသူ့ကိုရာထူးကဖယ်ရှားခဲ့တဲ့ကိစ္စကိုလည်းအင်ဗျူရောကလိန်လေခဲ့တယ်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဗျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကစွပ်စွဲပြောဆိုလိုက်ပြီးတဲ့နောက်ဝါရှင်တန်မြို့တော်မှာအတန်မျိုးစုံထွက်ပေါ်နေပါတယ်။2016ရွေးကောက်ပွဲမှာရုရှားပါဝင်စွပ်ဖက်ခဲ့ခြင်းရှိမရှိ FBI ကစုံစမ်းစစ်ဆေးနေတဲ့အထက်မှာသမ္မတ Trump ကိုပြစ်မှတ်ထားစုံစမ်းစစ်ဆေးတာမျိုးမရှိတဲ့အကြောင်းအထက်လွှတ်တော်ကြားနာပွဲမှာ Mr. Comey ကပြောပါတယ်။သမ္မတရဲ့ဆောင်ရွက်ချက်တွေဟာတရားရေးစနစ်အပေါ်အနှောက်အယှက်ဖြစ်စေသလားဆိုတဲ့ကိစ္စအပေါ်မှာတော့ Mr. Comey ကထင်မြင်ချက်မပေးခဲ့ပါဘူး။ VOA သတင်းတောက် Market Booming ပေးပို့တဲ့သတင်းကို Mac Computer ကအပြည့်အစုံပြောပြပါမယ်ရှင်
။ FBI ညွှန်ကြားရေးမှူးဟောင်း James Comey ဟာသမ္မတ Trump ကသူ့ကိုယာရုကနေဖယ်ရှားခဲ့ပြီးတော့တလအကြာမှာပဲလူအများစိတ်ဝင်စားစောင့်ကြည့်နေတဲ့ကိစ္စတွေကိုလွှတ်တော်မှာပထမဆုံးအကြိမ်ထွက်ဆိုသွားတာပါ။အင်ဘီရိုအရာရှိတွေကတော့ခိုမီဟာ FBI ဌာနကြီးဖျော်ဖျဲဖြစ်နေချိန်မှာထွက်သွားခဲ့တာလို့စွပ်စွဲပြောဆိုထားတာဖြစ်ပါတယ်။ James Comey ကတော့အခုလိုတုံ့ပြန်ပါတယ
်။ Those were lies, plain and simple. And I am so sorry that the FBI workforce
said. ဘယ်လိုရှိရှိလေးပါပဲ။အဲ့ဒါတွေကအလိမ်တွေပါ။ဒါလို့ပြောဆိုတာကိုကြားတဲ့ FBI ဝန်ထမ်းတွေအတွက်ကျွန်တော်စိတ်မကောင်းပါဘူး။ဒါကိုကြားတဲ့ American ပြည်သူတွေအတွက်လည်းစိတ်မကောင်းပါဘူး။
သမ္မတ Trump နဲ့သူနှစ်ဦးတည်းတွေ့ဆုံခဲ့တာဖုန်းပြောခဲ့တာတွေကိုအသေးစိတ်ဖွင့်ချပြီးဒါရီယာသမ္မတ Trump ရဲ့အကြံစီတွေဖြစ်တယ်လို့ခိုမီကပြောပါတယ
် I was so stunned by the conversation
ကျွန်တော်တကယ်ကိုမှင်သက်ခဲ့ရတဲ့တွေ့ဆုံမှုပါအင်မတန်စိတ်ကတိကောက်ဖြစ်ရပါတယ်သူကကျွန်တော်ကိုတခုခုလှုပ်ပေးပါလို့ခိုင်းပါတယ်ကျွန်တော်ကမလုပ်နိုင်ဘူးလို့ညင်းပါတယ
်အထူးသဖြင့်ကတော့အမေရိကန်ဆိုင်ရာရုရှားတန်အမတ်နဲ့ဆက်သွယ်ခဲ့တာကိုထိန်ချမှုနဲ့ယာရုကနေနှုတ်ထွက်ခဲ့ရတဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn အပေါ်စုံစမ်းစစ်ဆေးမှုတွေရပ်ဖို့သမ္မတ Trump ကသူ့ကိုပြောခဲ့တယ်လို့ Mr. Comey ကပြောပါတယ်
I took it as a direction.
Right.
I mean, this is the president. ညွှန်ကြားချက်တစ်ခုလိုပဲကျွန်တော်ယူဆပါရယ်ကျွန်တော်ဆိုလိုတာကအမေရိကန်သမ္မတကကျွန်တော်တယောက်တည်းရှိနေချိန်မှာဒါကိုမျှော်လင့်နေဆိုပြီးတော့ပြောခဲ့တာပါ
စုံစမ်းစစ်ဆေးခံရတဲ့အထက်မှာသူမပါဘူးဆိုတာသိကြအောင်အတီးပြပြောဖို့ကိုလည်းတမရကသူ့ကိုအတင်းကျပ်မိခဲ့တယ်လို့ခွန်မေးကပြောပါရယ်အဲ့ဒီလိုအခြေအနေတွေကြောင့်လည်းတမရထရမ့်နဲ့ပြောဆိုမှုတွေကိုသူမှတ်သားရေးမှတ်ထားခဲ့ပြီးတော့အရင်တမရတွေနဲ့ဆက်ဆံခဲ့ခြင်းတို့ကတော့အဲ့ဒီလိုမလုပ်ခဲ့ဘူးလို့မစ္စတာခွန်မေးကပြောပါရယ
် I was honestly concerned that he might lie about the nature of our meeting and
ကျွန်တော်တို့တွေ့ဆုံမှုနဲ့ပတ်သက်လို့သူလိမ်ပြောကောင်းပြောမှာကိုကျွန်တော်စိုးရိမ်ပါတယ်ဒါကြောင့်ကျွန်တော်အနေနဲ့မှတ်သားထားမှာဖြစ်မယ်လို့တွေးခဲ့တာပါ
သူတို့ပြောဆိုဆွေးနွေးမှုတွေကိုအတန်ဖန်းကောင်းဖန်ထားနိုင်တယ်လို့ထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားခဲ့တာကြောင့်ခွန်မီကလည်းသူရေးမှတ်ထားတဲ့အချက်တချို့ကိုဖွင့်ချလိုက်ကြပ
ါ Look I've seen the tweet about tapes Lordy
အတန်ဖန်းထားနိုင်တဲ့အကြောင်း Twitter မှာရေးထားတာကိုကျွန်တော်တွေ့ပါတယ်တကယ်ပဲအတန်ဖန်းထားခဲ့ရင်တော့တိတ်ကောင်းတာပေါ့ဗျာ
ဒါရီယာပြင်းထန်တဲ့ဆွဆွဲချက်တွေဖြစ်တယ်လို့ဒီမိုကရက်တွေကထောက်ပြပြောဆိုကြပါတယ
် This is not a witch hunt This is not fake news
တဟအော်လန်နီတွေမဟုတ်ပါဘူး၊သတင်းမားတွေလည်းမဟုတ်ပါဘူးလို့ထောက်လိုက်ရေးကော်မတီကဒီမိုကရက်အထက်လွတ်တော်အမတ်မတ်ဝါနာပြောသွားတာပါ။တရားရေးကော်မတီကဒီမိုကရက်အထက်လွတ်တော်အမတ်ခရစ်ခွန်စ်ကလည်းအခုလိုပြောပါရယ်
။ President Trump behaved in completely inappropriate and unethical ways across the line.
ကျွန်တော်မြင်နေတဲ့နည်းနဲ့လုံးဝမလုပ်တင်တာကိုဘောင်းချော်လုပ်ခဲ့တာပါ။ FBI ကြီးကပါတီနိုင်ငံရေးကကင်းလွတ်သူဖြစ်ပါတယ်။
Republican တွေဘက်ကတော့သမ္မတ Trump ဟာ Flynn ရဲ့အမှုကိုရက်ဆိုင်မှုပန်ကြားခဲ့တာဖြစ်ပြီး Russia နဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုတွေအားလုံးကိုရက်ခိုင်းတာမဟုတ်ဘူးလို့ဆိုပြီးတော့ Comey ရဲ့ထွက်ဆိုချက်တွေကိုမေးခွန်းထုတ်ကြပါတယ
် Director Comey Did the president at any time ask you to stop the FBI investigation in
ဒါကြောင့် Comey ခင်ဗျာ2016ရွေးကောက်ပွဲမှာ Russia ပါဝင်ပတ်သက်မှုရှိရှိစုံစမ်းစစ်ဆေးမှုတွေကိုရက်ပစ်ဖို့သမ္မတကခင်ဗျားကိုပြောခဲ့တာရှိပါသလား
Not to my understanding no
ကျွန်တော်နားလည်သလောက်တော့မရှိခဲ့ပါဘူ
းထလရေးကော်မတီက Republican အထက်လွှတ်တဲ့အမတ် Richard Burr မေးမြန်းတာကို Mr. Comey ကပြန်ပြီးဖြေသွားခဲ့တာပါမနေ့ကခွန်မီရဲ့ကြားနာပွဲအတွင်းသမ္မတ Trump Twitter မှာတစုံတရာတုံ့ပြန်ရေးသားတာတော့မရှိခဲ့ပါဘူးသူရဲ့တရားရေးဆိုင်ရာဖွဲ့ကတော့သမ္မတရဲ့လုပ်ရည်ဟာမှန်တယ်လို့ပြောပါတယ
် Mr. Comey has now finally confirmed publicly what he repeatedly told President
သမ္မတကိုသူဘာတွေအကြိမ်ကြိမ်ပြီးကြပြောခဲ့တယ်ဆိုတာကို Mr. Comey ကအခုလူသိရှင်ကြားထုတ်ပြောလိုက်တာပါပဲဒါကရုရှားရဲ့စစ်ဖွဲ့မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အထက်မှာသမ္မတမပါဘူးလို့သူပြောခဲ့တာပါ
သမ္မတရဲ့ရှေ့နေ Mark Kasovich ပြောသွားတာပါတချိန်တည်းမှာပဲ Trump ကသူ့ကိုဖိအားပေးခဲ့တယ်လို့ဆိုရဲ Mr. Comey ရဲ့ဆွဆွဲချက်တွေကိုအင်ဂျီရောကလည်းညင်းပါတယ်။ American တပ်သူက Chris Edison ကအခုလိုသုံးသပ်ပါတယ
် Either Jim Comey or Donald Trump is lying about some significant things. Whatever
ရေးကြီးတဲ့ကိစ္စတွေမှာ Jim Comey ကပဲလိမ်နာလား Donald Trump ကပဲလိမ်နာလား Jim Comey နဲ့ပတ်သက်လို့လူတွေကဘာပြောကြမလဲ။ခင်ဗျားတို့ဘယ်လိုပဲထင်ထင်သူ့ရဲ့ယူသားမှုကိုဘယ်သူမှတန်တရားဖြစ်မှာမဟုတ်ပါဘူး။
လူများစိတ်ဝင်စားစောင့်ကြည့်ခဲ့ကြတဲ့လူသိရှင်ကြားထွက်ဆိုချက်တွေကိုမနေ့ကမနက်ပိုင်းလွှတ်တော်မှာပြောကြားခဲ့ပြီးတဲ့နောက်နေ့လယ်ပိုင်းမှာတော့ FBI ညွှန်ကြားရေးမှူးဟောင်းခွန်မီဟာပို့ပြီးတော့အတွင်းကြတဲ့မေးခွန်းတွေကိုတကယ်ပိတ်ကြားနာပွဲမှာဖြေကြားသွားပါရဲ့ရှင်
။မကင်ဖြူထွေးပြောပြခဲ့တာပါရှင်။အခုတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာအရင်ဆုံးပြတ်ကျသွားခဲ့တဲ့တပ်မတော်လေရင်ကိုရှာဖွေကယ်ဆယ်ရေးအခြေအနေကိုနှာစင်ရပါမယ်။ပြတ်တက်မတော်ပို့ဆောင်ရေးလေရင်နဲ့လေရင်ပေါ်ပါခီးတဲ့တွေကိုရှာဖွေနေတာမှာဒီကနေ့မှလည်းပင်လယ်ပြင်မှာရာသီဥတုဆိုးဝါးနေလို့အခက်အခဲတွေရှိနေတဲ့ကြားကပဲတက်မတော်စစ်ရေးရင်တွေနဲ့ဒေသခံငါးဖန်းဆက်လေတွေပေါင်းပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်ပြီးလုပ်နေပါတယ်။ဇွန်လ9ရက်နေ့ကမြိတ်မြို့ကနေရန်ကုန်ကိုအသွာပြတ်ကျခဲ့တဲ့တက်မတော်လေရင်ပေါ်ပါခီးတဲ့တွေကလက်ရှိအချိန်ထိရုပ်အလောင်း32လောင်းတွေ့ရှိထားပြီးလူ90ပျောက်ဆုံးနေဆဲဖြစ်ပါတယ်ဒီအချိန်နေပြည်စုံနဲ့နောက်ဆုံးသိထားသမျှကို VOA မြန်မာပိုင်းသတင်းတောက်မတ်မြင့်မြင့်ခိုင်ကပြောပြပါမယ်ရှင
်ဇွန်လ9ရက်နေ့ဒီကနေ့ပင်လယ်ပြင်မှာရာသီဥတုဆိုးရွားတာကြောင့်ပြက်ကျတက်မတော်ပို့ဆောင်ရေး Y8 လေယာဉ်ကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလုပ်ရမှာအခက်အခဲရှိတယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးကြီးမြတ်မင်းဦးက VOA ကိုပြောပါတယ
်ဒီနေ့ကကျွန်တော်တို့မနေ့ပိုင်းတစ်မိနစ်လုံးကတော့ဝယ်သားဆိုးတာလေဝယ်သားဆိုးတော့ဟိုဘလို့မှလုံရအောင်ဖြစ်နေတယ်ဒါမဲ့ခုလို့ဆိုဆူနာတွေပါနေနောက်ဒိုင်ဘာတွေရောအခုအိုက်ဆာနေပါပြီခင်ဗျာနည်းနည်းမဟုတ်အများကြီးတာသူတို့ကလေအဲ့တော့လိုင်းရှိရဆိုရင်ဘလို့မှဟိုတိုင်းကြီးရှိပြီဆိုရင်ကျွန်တော်ကထောက်ဖို့ကတော့ခက်တာလေတိုင်းကြီးပါရင်လည်းနောက်ဒေတာကန်နေရတယ်သွားဖို့ခက်ဘူးသူတို့လည်းသူတို့ဆက်လီနေလို့ဆိုရင်နည်းနည်းအခက်ခဲရှိတာပေါ့နော်အဲ့လိုဖြစ်ပါတယ်ဒါမဲ့အခုလုံတော့လုံနေပါပြီလုံတော့လုံနေပြီမနေ့ပိုင်းတစ်ပိုင်းတော့အတူတူဆုံးပြီးတော့အခုညနေပိုင်းတော့ဒီလိုလုံတော့လုံနေကြတယ်
ရာသီဥတုဆိုးဝါးပြီမဲ့လဲတက်မတော်စစ်ရည်ရင်တွေနဲ့ဒေသခံ၅ဖန်းဆက်လေးတွေပူပေါင်းပြီးဆိုနာစနစ်နဲ့ရှာဖွေတာတွေ၅ဖန်းပိုက်တွေနဲ့တရွတ်ဆွဲရှာဖွေတာတွေအပြင်ကျွမ်းကျင်ရေငုပ်စစ်တီတွေနဲ့ရှာဖွေမှုတွေလှုပ်ဆောင်နေတယ်လို့တက်မတော်ကောက်ွက်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ် ပင်လယ်ပြင်ကရာသီဥတုအခြေအနေအရကယ်ဆယ်ရေးလုပ်ငန်းတွေလုပ်တဲ့နေရာမှာအခက်အခဲရှိနေပြီးလောလောဆယ်အထိတော့ထူးခြားဖြစ်စဉ်မရှိသေးဘူးလို့ဒဝေဒီသခင်ကိုဟိန်းထက်ကပြောပါတယ်
။ဆိုတော့လက်တလုံးအခြေအနေရှိရတော့ကျွန်တော်ထူးခြားဖြစ်စဉ်တော့ဘာမှဟိုတွေ့တာမျိုးဟိုရတာမျိုးတော့မရှိဘူး။မနေ့ကတော့တို့ထုတ်ပြန်တဲ့တဲမှာတော့ဒီလေရင်ဘေးတွေရတယ်ဆိုတာပေါ့။တခြားထူးခြားဖြစ်စဉ်တွေကတော့ကျွန်တော်တို့မတတ်ရသေးဘူးကြာလက်တလုံးအခြေအနေ။မနေ့ပြောရင်တော့ဒီဟိုစေနံပြင်းရာသီဥတုနေထားရဆိုတော့ဒါမနေ့ပြောရင်တော့ရှာဘီကယ်ဆယ်လုပ်ငန်းလုပ်တဲ့အခါမှာဒါကတော့လုံးဝအဆက်ကဲဖြစ်မယ်ဆိုတာကတော့လုံးဝသိကြတာပေါ့
ဇွန်လ9ရက်နေ့ဒီကနေ့ညနေပိုင်းအထိပြက်ကျတက်မလို့လေရင်ပေါ်ပါအမျိုးသားအလောင်း3လောင်းအမျိုးသမီးအလောင်း23လောင်းကလေးအလောင်း8လောင်းစုစုပေါင်းရုပ်လောင်း32လောင်းရှာဖွေတွေ့ရှိထားပြီးအယောက်90ပျောက်ဆုံးနေဆဲဖြစ်ပါတယ်ဆေးယူရရှိထားတဲ့ရုပ်လောင်းတွေကိုဒဝေမြို့တက်မလို့ဆေးယုံမှာဆေးဘက်ဆိုင်ရာစစ်ဆေးမှုတွေပြုလုပ်ပြီးသက်ဆိုင်ရာမိသားစုဝင်တွေကြီးစုစစ်ဆေးပြီးတဲ့နောက်ရုပ်လောင်း16လောင်းကိုတော့ဘဲသူဘဲဝါဆိုတာအတီးပြုတ်နိုင်ခဲ့တယ်လို့တမရော်ကောက်ွေးကြီးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့မွန်းလွဲ2နာရီမှာတော့ဆယ်ယူရရှိထားတဲ့ကသက်ဆိုင်ရာမိသားစုဝင်တွေရောက်ရှိလာတဲ့ရုပ်လောင်း10လောင်းကိုဒဝဲတန်ဝေကတင်ကြိုင်မှာတကြိုခဲ့ပါတယ်။ကျန်ရှိနေသေးတဲ့ရုပ်လောင်းတွေရဲ့သက်ဆိုင်ရာမိသားစုဝင်တွေကိုရန်ကုန်ကနေဒဝဲကိုပို့ဆောင်ပေးနေပြီးကျန်ရစ်တဲ့မိသားစုဝင်တွေအတွက်ကူညီပေးသွားမယ်လို့ဗိုလ်မှူးကြီးမြတ်မင်းဦးကပြောပါတယ်။
ခုတော့ကျွန်တော်တို့အခုဒီမှာသူတို့မိသားစုတွေကိုရန်ကုန်နဲ့ခေါ်ပေးတယ်။အဲဒီမှာသူတို့ကိုစောစောပိုင်းအရလုပ်ပြီးတာပေါ့နော်တပိုင်း။နောက်တစ်ပိုင်းကတော့သူတို့တို့ရဲ့ဟိုထောက်ပံ့ရေးတွေပါတယ်ကတော့အခုမှစစ်သားတော့စစ်သားလို့ပေါ့။သူရဲ့သူကြီးဟိုသူ့ကိုယ်တိုင်ပေါ့သူ့ကိုပေးရမယ့်စုကြီးတွေပါရှိရတယ်။အဲဒီသူရဲ့အတိုင်းဆက်လုပ်ပါမယ်။သူရဲ့တပ်မတော်ထုံးနေဆက်လုပ်ပါမယ်။နောက်ကျန်တဲ့မိသားစုတွေကဆိုတော့ဟိုထောက်ပံ့ရေးတွေပေးပါလိမ့်မယ်ခင်ဗျ။လက်ရှိကျွန်တော်တို့ပေးလဲပေးထားတယ်ဆိုတော့လေ။
ဗုဒ္ဓဟူးနေ့မှာဘိမျိုးကနေရန်ကုန်ကိုအသွားတမရော်ပို့ဆောင်ရေး Y8 အမျိုးအစားလေရင်အမှတ် 5820 ဟာမုဒ္ဓမပင်လေကိုဖြတ်တန်းနေချိန်မွန်လွဲပိုင်းမှာရုတ်တရက်ဆက်သွယ်မှုပြတ်တောက်ပြတ်ကျခဲ့တာပါ။အဲ့ဒီလေရင်ပေါ်မှာခီးတဲ့108ဦးနဲ့လေရင်အမှုတန်း14ဦးပါသွားပါတယ်။လောလောဆယ်အထိတော့လေရင်ဘိန်းတစ်လုံးအပါအဝင်အစိတ်ပိုင်းတချို့ကိုပဲရှာဖွေတွေ့ရှိထားသေးပြီးလေရင်ဘယ်နေရာမှာပြတ်ကျတယ်ဆိုတာအတိအကျမသိရသေးတဲ့အတွက်လေရင်ပြတ်ကျတဲ့အကြောင်းရင်းကိုမထုတ်ဖော်နိုင်သေးပါဘူးရှင်။
မမြင့်မြင့်ခိုင်ပြောပြသွားတာပါရှင်။အခုတော့မြန်မာနိုင်ငံကကလေးလှုပ်သားအရေးကိုလည်းအလှည့်ပေးပါဦးမယ်။မြန်မာနိုင်ငံမှာကလေးလှုပ်သားအများပြားရှိနေရတာဟာပြည်တွင်းစစ်ဖြစ်နေတာနဲ့တဘာဝဘေးအန္တရာယ်တွေကြောင့်ဖြစ်တယ်လို့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဌာနပြည်ထောင်စုဝန်ကြီးကပြောပါရယ်။ရန်ကုန်မြို့ကနိုဘိုတောဟိုတယ်မှာဒီကနေ့မနက်ပိုင်းကျင်းပခဲ့တဲ့ World Day Against Child Labor အခမ်းအနားမှာဝန်ကြီးကသတင်းထောက်တွေကိုအခုလိုပြောသွားတာပါ။ဒါပေမဲ့အဲ့ဒီတုံ့တက်ချက်ဟာမပြည့်စုံဘူးလို့လည်းထောက်ပြမှုတွေရှိနေပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါရယ်ရှင်
။မြန်မာနိုင်ငံနေရအနှံ့အပြားလုပ်ငန်းခွင်မျိုးစုံမှာကလေးလှုပ်သားတွေကိုတွေ့နေကြရတာဖြစ်ပြီးဒီလိုကလေးလှုပ်သားအများပြားရှိနေရတဲ့အကြောင်းရင်းကိုအလုံးသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေကအခုလိုပြောပါရယ်။
နဲ့ဟိုလေသာဒေသတွေမှာပြည်내ဒေသတွေမှာကဲစုမှုတောင်းကြမှုတွေဖြစ်တယ်။နောက်တိုက်ပွဲတွေဖြစ်တဲ့ခါကျတော့ကလေးသူတွေများလာတာပေါ့။အလားတူပဲသဘောဘေးအန္တရာယ်ကြောင့်လည်းပဲနော်လူတွေခံစားရတဲ့ခါကျတော့ကလေးသူတွေများလာတာပေါ့
။ဝင်ကြီးရဲ့ဒီလိုပြောဆိုချက်ဟာတစိမ့်တစ်ပိုင်းမှန်ပေမဲ့အဓိကအချက်တစ်ခုကစားဝတ်နေရေးကြောင့်ဖြစ်တယ်လို့ထောက်ပြသူကရန်ကုန်မြို့ပေါ်မှာကလေးလူသားတွေကိုအလုတ်ချိန်ပြင်မမှာစောင်းစာတင်ကြပေးနေတဲ့မြမရွေးရှားပညာရေးစီမံကိန်းရဲ့အမှုဆောင်အရာရှိကိုတင်မောင်အေးပဲဖြစ်ပါတယ်
။ဒါပေမဲ့လက်ရှိဒီထက်ပိုပြီးတော့ရှုပ်ထွေးတဲ့ခက်ခဲတဲ့ဟိုများပြတဲ့ကလေးလူသမားတွေကဘာလဲဆိုလို့ရှိရင်ခုနစာဝန်ကြီးအစင်မပြေရဲ့တွက်ကြအောင်မို့နေရီရွာတွေကနေပြီးတော့မျိုးကြီးပြကြီးတွေကိုပြောင်းလာတဲ့ဒီဟိုကလေးလူသမားတွေကပိုများတယ်ပေါ့နော်အဲ့ဒါတွေကလက်တွေ့ကျသိကျင်လို့ရှိရင်စင်ကြေပုံတွေသွားကြည့်လိုက်ပေါ့ဟုတ်မှာလိုင်းတရာတို့ရှိမယ်ဟိုပြီးတာရွှေပြီးတာရှိမယ်ဒဂုံစိတ်ကန်းရှိမယ်ဒလားရှိမယ်အဲ့ဒီမှာသွားကြည့်လိုက်လို့ရှိရင်80 80ရာခိုင်နှုန်းလောက်ကကျွန်တော်ကျူးကျော်ရောက်ဖြစ်တယ်အဲ့ဒီမှာရှိနေကလေးသူငယ်တွေအကုန်လုံးလိုလိုကကလေးလူသမားတွေကြီးပဲ
မြန်မာနိုင်ငံမှာကလေးလူသားပြဿနာဟာဒီမှတဲ့ပြဿနာတစ်ခုဖြစ်ပြီးဒီပြဿနာရုံနဲ့ပပျောက်သွားဖို့ဘာတွေလုပ်တင်နေဆိုတာကိုလည်းကိုတေမောင်အေးကအခုလိုအကြံပြုပါတယ
်သူရဲ့ရပိုင်ခွင့်နဲ့လုပ်ပိုင်ခွင့်နဲ့အားရောဘာတွေလဲဆိုတဲ့ဟာကိုအဓိကတော့ဒီအများပြည်သူသိအောင်ပညာပေးပွဲတွေလုပ်တင်နေပြီးလို့ရှိရင်စာသင်ကျောင်းတွေနဲ့တည်ယုံညွန့်တဲ့နေထဲမှာလည်းဒီကိစ္စတွေကိုပွင့်ပွင့်လင်းလင်းနဲ့တိတိကျကျနဲ့စပြီးတော့သိဉာဏ်ပညာတွေပေးသင့်ပြီးတော့ထင်တာပဲဒီလိုအဆင့်ရောက်မှလူတွေအများစုကသိမှနောက်တစ်ဆင့်ကခုနကတော့ဒီကလေးလူသမားကိစ္စကိုဘလို့နည်းနဲ့ထိရောက်ဂိုင်းတွေဖြည့်ရှင်းတင့်လဲဖြည့်ရှင်းကြမလဲဆိုတဲ့အဖြေအားထွက်မှာဒီပြဿနာကြီးကအခုလိုနိုင်ငံမှာအကြီးကြီးပဲ
ဝင်းကြီးဦးသိန်းစွေကတော့တခြားဝင်းကြီးဌာနတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးကလေးလူသားပျော်နေပပျောက်သွားအောင်လုပ်နေတယ်လို့ဆိုပါတယ်
ရှိပြီးသားကလေးလူသားတွေကိုလည်းပဲသူတို့ရဲ့ဘဝတိုးတက်အောင်လို့နော်ပညာပေးတာတွေကျွန်တော်ဆွေးနွေးတာတွေဆောင်ရွက်နေတယ်သူတို့လည်းကလေးလူသားဒီဘဝမှာလည်းပဲဆောင်ရွက်တဲ့နေရာမှာလည်းပဲလုံခြုံစိတ်ချရတဲ့လုပ်ငန်းကိုဖြစ်အောင်ကြိုးစားဆောင်ရွက်နေတယ်နော်ကလေးသားရှော့ချရေးကိစ္စကတော့မြန်မာနိုင်ငံအနေနဲ့ပဲပေါင်းစုံအနေမှာတခြားဝန်ကြီးဌာနဥပမာပညာရေးဝန်ကြီးဌာနတို့ဒုဝန်ထမ်းဝန်ကြီးဌာနနဲ့ပေါင်းစပ်ပြီးတော့ဆောင်ရွက်နေတယ်ဒါအပြင်ကိုဟို UN အဖွဲ့အစည်းတွေပေါ့နော် ILO တို့နော် UNICEF တို့ပေါင်းစပ်နေတယ်လို့ NGO တွေနဲ့လည်းပဲဒီထဲမှာရှိတဲ့ NGO တွေနဲ့ပေါင်းစပ်ဆက်ဆောင်နေတယ်
မြန်မာတိုင်းငံလုံးအတိုင်းအတာအနေနဲ့ကလေးလူသား 1.2 သန်းလောက်ရှိတဲ့အထက်ဆက်ရှင်နေပြည်ပြည်ကလေးလူသားအရေအတွက်ဟာ 9.6 သန်းလောက်ရှိတယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်လူမှုစီဝါရေးအခြေအနေစမ်းစစ်လေ့လာတဲ့ပြည်ထောင်နိုင်ငံအခြေစိုက် Bridge Mapplecroft Company ရဲ့2014ခုနှစ်အစီရင်ခံစာအရမြန်မာနိုင်ငံဟာကမ္ဘာမှာကလေးလူသားအခြေအနေအဆိုးရွားဆုံးဖြစ်နေတဲ့10နိုင်ငံထဲမှာဆိုမာလီယာ၊ဆူဒန်၊အာဖဂန်နစ္စတန်၊ယူမန်စတဲ့နိုင်ငံတွေနဲ့အတူပါဝင်နေပါတယ်ခင်ဗျာ
ကိုကောင်းဆန်ဟိန်တင်ပြပို့ခဲ့တာပါရှင်အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ပါတယ်ရှင
်ဒီမနက်ရဲ့စီးပွားရေးဟာအချိန်ကောင်းကောင်းနဲ့တိုးတက်လာတော့မယ်လို့စီမံကိန်းရဲ့ဗဏ္ဍာရေးဝန်ကြီးကပြောဆိုလိုက်ပါတယ်ဒီမနက်မှာစီးပွားရေးရာအခြေအနေကောင်းတွေတကယ်လည်းပေါ်ပေါက်လာနေပါပြီလားစီးပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုခန်းစားနေကြရပါပြီလားဆိုတော့ကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်ပေးမြဲလိုတာကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ်12923283555ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးပွားရေးဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညဓာတ်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြစေရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာ၊တုတ္တဆောင်လေအမေရိကန်တခွေနဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ခန္ဓာတွေနှာစင်ကြရမှာပါ။အခုတော့တောက်ကြနေညနေခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင်
။အမေရိကန်ပြည်တော်အမျိုးသားလွန်ရုံးအချံပေးအရာရှိဟောင်းပေါ်စုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့သမ္မတဒေါ်နယ်ထရန့်ကသူ့ဘော်ဖိအားပေးခဲ့တယ်လို့ယုံကြည်ရတဲ့အကြောင်းရာထူးကဖိအားခံခဲ့ရတဲ့အမေရိကန်ပြည်တော်စုစုံစမ်းစစ်ဆေးပြည်သူ FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောဆိုလိုက်ပါတယ်။သူ့ကိုရာထူးကဖြုတ်ခဲ့တဲ့အကြောင်းနဲ့ပတ်သက်လို့လည်းအင်ပြည်တော်တာဝန်ရှိသူတွေကပြောင်းချကြလိမ့်လည်ပြောဆိုခဲ့တဲ့အကြောင်းမနေ့တုန်းကထပ်ထွက်တော်ကြားနာပွဲအတွင်းထွက်ဆိုခဲ့တာပါ။ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံထွက်မဲ့အစီအစဉ်တွေဆွေးနွေးညီနေရမယ့်အချိန်မှာထောက်ခံမှုပေးဖို့တိုက်တွန်းနေတဲ့ဝန်ကြီးချုပ်ထရီဇာမေရဲ့အနာရကွန်ဆာဗေးတစ်ပါတီကမနေ့ကယူကောက်ပွဲမှာထိနာခဲ့ပါတယ်။ဝန်ကြီးချုပ်ကအချိန်ဆော့ပြီးကျင်းပခဲ့တဲ့ယူကောက်ပွဲမှာအနာရပါတီကလွတ်တော်မှာအများစုနေရာပြန်မရတော့ပဲအရေးနှိမ်နေတာပါ။ပါကစ္စတန်နိုင်ငံမှာဖမ်းဆီးခံထားတဲ့တရုတ်နိုင်ငံသားတဦးနဲ့သူ့ရဲ့အမျိုးသမီးဖော်တို့ကိုနိုင်ငံအနောက်တောင်ပိုင်းမှာတပ်ဖြတ်လိုက်တယ်လို့ဆိုတဲ့ဗီဒီယိုဖိုင်တစ်ခုကို IS ဆွေးရောက်ဖွဲ့ကထုတ်ပြန်လိုက်ပါတယ်ဗီဒီယိုထဲမှာပါတဲ့တရုတ်မျိုးသားပြီးခဲ့တဲ့လတဲ့ဘလူးချီစတန်ပြည်နယ်ရဲ့မျိုးတော်ကတ္တာမှာပြန်ပြီးဆွဲခံရသူဖြစ်တဲ့အကြောင်းလဲပြည်နယ်ဆွေးရတောင်ရှိသူကဗီဒီယိုကိုအတိအပြုပြောဆိုခဲ့တာပါတနင်္လာနေ့တိုင်းဒဝဲမျိုးအနေလူပေါင်းတရာကျော်လိုက်ပါသွားတဲ့တပ်မတော်တဲယူပို့ဆောင်ရေးလေရင်ပြတ်ကျသွားတဲ့ဖြစ်ဖြစ်တဲ့ဝန်ထဲကြောင့်အမေရိကန်ကပြောဆိုလိုက်ပါတယ်ခြေခွဲစရာဖြစ်ဖြစ်နဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့ထိရသေးဆုံးသူတွေရဲ့မိသားစုဝင်တွေအတွက်အမေရိကန်ပြည်ထောင်စုကအထူးဝန်ထဲအကြောင်းမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုသွားခဲ့တာပါအရေးပေါ်ကစေးဝန်ထမ်းတွေကတော့တတလောချင်းထိအလောင်း32လောင်းထိရှာဖွေတွေ့ရှိထားပြီး90ကျော်ကတော့ပျောက်ဆုံးနေစေဖြစ်ပါတယ
်တာကြနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်ည9နာရီကျရင်တခါထပ်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.